ကချင်ပြည်နယ်ဖားကဲမြို့နယ်ကတိုင်းတောင်နယ်နမ်မော်တပ်စခန်းတွေကိုဒီလ9ရက်နေ့ကကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ကတိုင်းတောင်စခန်းကိုသိမ်းယူခဲ့တာပါဒီလ10ရက်နေ့မှာတော့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိလို့မြေပြင်မှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ကြောင်းနဲ့လက်ရှိမှာလည်းနှစ်ဖက်အကြားစစ်ရေးတင်းမာမှုတွေရှိနေတယ်လို့ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
ဒီအနေမှာတော့ဟိုလည်းဒီကြိုက်တောင်သက်ခတ်ဘက်မှာလေကြောင်းနဲ့အကြီးကျယ်ဘုံလာချဲတဲ့ဖြစ်စဉ်တွေရှိတယ်။နောက်နေပင်ဘက်ကနေလည်းသူ့ဖြစ်စဉ်နဲ့မင်းကတော့တက်ပွဲကြီးကြီးဖြစ်တဲ့ဟာရှိပါတယ်။ဒီနေ့ကျတော့အဲ့ဒီဘက်ကအတားနေပြန်မချတော့ဘူး။ဆိုတော့အဲ့ဒီကြိုက်တောင်ဘက်ကတော့သူတို့ပြန်ထိုင်နေပြီလားလို့ပေါ့နော်။အမတိရပြင်းဘူးကျွန်တော်လည်းမဲတော့မဲရှိတယ်အခုတည်းကတော့ပပတ်ပလိုင်ရတော့ပြရတယ်ဖြစ်နေတယ်အဲအလုံးကတော့ပြင်းမာနေတဲ့နေတာတို့ဖြစ်ဖြစ်ပါလေ
စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တယ်လို့ဖားကက်နဲ့စမ်းကြွယ်တက်စခန်းကနေပြီးတော့လဲလက်နေချင်းနဲ့ပြစ်ခတ်တာတွေရှိတဲ့အကြောင်းဒေတာကန်တွေကလည်းပြောပါရင်ဒေတာရဲတိုက်ပွဲတွေပြင်းထန်နေတာကြောင့်တိုက်ပွဲဖြစ်ပွားတဲ့ကတိုင်းတောင်နဲ့နမ်မော်ဒေတာဘက်ကပြည်သူတွေဟာမော်ရှန်နဲ့ဆိုင်းအောင်ခြေရော်တွေဘက်ကိုထပ်ပြီးတော့တိမ်းရှောင်လာနေကြပါရင်လုံးလုံးစင်မှာတော့စစ်ဆောင်တွေဟာဗုဒ္ဓဘာသာဘုန်းကြီးเจ้าတွေနဲ့ခရစ်ယာန်ဘုရားเจ้าတွေမှာခိုလုံနေကြပြီးတော့စုစုပေါင်း 3,500 လောက်ရှိတယ်လို့စစ်ဆောင်တွေကိုကူညီနေတဲ့ဖားကဲမြို့နယ်စိုင်းတောင်ကတင်ခါလူမှုကူညီရေးအတင်းဥက္ကဋ္ဌဦးညင်ကြီးကပြောပါရည
်မမော်ရှန်เจ้าမှာက 2,500 ရှိတယ်။တင်ညတုဒ္ဓเจ้าမှာက 150 ရှိတယ်။နောက်အာစီเจ้าမှာက 100 နောက်ထပ်ကချင်းအာစီเจ้าတစ်ခုမှာက200လောက်ရှိတယ်။ဆိုင်းငံအာစီတော့အဘိကြောက်သေးတောင်ပုံတော်ကြီးကြောက်မော်ကြောက်သေးတောင်ကြောက်မှာက150လောက်ရှိတယ်။နောက်ပြီးဟိုမော်လကင်ကြောက်မှာက100လောက်ရှိရပေါ့မော်လကင်ဘုံကြီးကြောက်ပေါ့နော်။နောက်ပြီးဝီခါကြောက်မှာ100လောက်ရှိရဝီခါ။အားလုံးပေါင်းခံပန်းကြီး305လောက်ရှိတယ်။ဒီကကြွားဒီ400လောက်ကပြန်ရှိတာလားသူတို့မင်းမရလို့လေ။ဒီမှာကတော့တိတ်ရှိဘူး။မနေ့ကနေဒီပိုင်းလာဆက်ပြတော့ဟိုအားလုံးရောလေမင်းမရလို့ပြန်ရှိတယ်ပုံတော်ကြီးကြောက်
စစ်ဆောင်တွေကိုတော့တင်ခါလူမှုကွန်ရီရဲ့အတင်းကကမကထာပြုပြီးတော့လူမှုရေးအတင်းတွေနဲ့ရမ်းမိရဖတွေကစားတောင်ရေးကိုဆောင်ရွက်ပေးနေတယ်လို့မြစ်တာရှင်တင်ခါစိတ်ကူပေးနေကြောင်းလဲဆိုပါရင်ဒေသခံတချို့ကတော့ကချင်နှစ်ချင်းကရိယာအဖွဲ့ချုပ် KBC ဖျားကြောင်းမှာခုံလုံနေတဲ့သူတွေရှိကြောင်းနဲ့လူရည်စင်းတော့မတိကြောင်းပြောပါရင်ဒေသရင်းသတင်းမီဒီယာတွေမှာတော့ကတိုင်းတောင်ဘက်ကဒေသခံ600လောက်တိုက်ပွဲအတွင်းမှာပိတ်မိနေရတယ်ရှိကြောင်းဖော်ပြပေမဲ့လေVOA အနေနဲ့ဒါကိုတည်ကြအတိမပြုံနိုင်ပါဘူး။ကချင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့ဇူလိုင်လဇန်းက KIA ဌာနချုပ်လိုင်ဇာအနီးမှာတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ဒေသအနှံ့မှာပါတိုက်ပွဲတွေဖြစ်ပွားလာခဲ့တယ်လို့စစ်ရေးတင်းမာမှုအချိန်နဲ့မြင့်တက်နေတာဖြစ်ပါရဲ့ရှင်။